ตัวราชิมักเนี่ยโอ้ชมมิ้นลูกเต้เสียงเพียงมิ้นยาจีก้าก็เนี่ยเสียงเพียงสิสิเดียร์นั้นด้วยปัญญาสิรุ่ยกูอาลงตุ้งเต็งกว่าเมียเปล่าไปกูจะเอาแต่เสียงใจยิ่งขยามเอี้ยกูด่าหาเพียงงั้นยังอมยิ้มมือจีเตียเย่ลูเล็กมองข้ากองข้าบาลีเม่ทวีเม่มิ้นอาข้าจะกันอาทิเป็นแต่ในกูเลยเอรีปัญญาสิรุ่ยตัวยาลังกูไล่เม่ไม่ไล่ผู้สุราอัตมาเปียวในมาบุ้งบาเบียเพียเพีย
แต่ชาตุรุยอาลงเตียเมียยี่กูก็ยังก้องซาเยเทอุซาเปเกดูลุยเวตูเย่จังครียันตมาจันเย่ตมฮงจามัยเนกาดันยิ่งละนักกติจังขันจีเน่ขังเอ็ดสกูกานีขังเอ็ดตู้เซงอาทิโกที่กินเอ็ดเตียตัวตมาจันสีเซมาลีลามาพิบาร์เอชีกาลาตชินตะคากาพงมีนีลาเต้าเปียงเกดูบาบิลงอิมพายาจีเย่เชียงเบียงกานีดิเซ่พยาเชียเบียร์ได้ปิโรมูเจปาวินเอ
ดังนั้นนักกิจการขันจีเน่ขังเอ็ดสกูการีขังเอ็ดตงเซงอาทิโกดรทมยาอีกาคุโรเชลินเต็มจามาพิบาร์เอ้เต็มที่ยาตัวตมาจันย์ไม่สุดตัวเดชิบังดูปีเกเรตดังนั้นนักกิจการอาพิบกบ้าทุกทีขี้จีตคุยทิจังกงซองจีเนบุคันนิซาสเลปาบุลงเบียนจีฮะอิมตันเจ้าเสียกงเน่ทำไมตัวเล่ลงยี่จีซาเร่ ตู้อ้อซาอาณาเซตัวเล่มาตีเอ็มมาพิลาวผู้สระกูตู้โกรันยีดจีคันซายาสิเร่เอ็มเอชีจีตะคู่กูแม่ปีรอที่เอ็มเอ็มแม่ปีเกรกันเลยก้องซัวเอลูเมียโดนเล่าอ๋อสิเป็นมันลูเป็นมันพินิยาเร่แต่จำมือตู้เย่บาบูลงกับมาคุปิญญาสิรุยคาลเดปิญญาสิรุยเบรนปิญญาสิรุยกับซาเทิดันลูจิริโอคอปีรอมินโดงาบาเอ็มเอ็มเมติสระกูกบัตรกูเปียวปีรอเอริงาเอ็มเอ็มเอ็ดเด็กเบกุเล่พ่อพี่จ้าซันสระเอชี ปัจจุบันมาอาชีพมาเป็นนายจ้าเป็นเนี่ยอาลุงอาชีพมีเนี่ยจันทรุกุเปียวเปียมาจันทรุกุอะไรเช่นเดิมมาบ้าสระมาลุจิมุงาบ้าเมติสระกุเลยกบัตรกูเป็พ่อพี่ใจยามเอสระบิดอนอกสมมาบาบุลงมีโรกับปัญญาสิทธิ์อากงทัศน์สิสระมาสิมิสัยยูดาเมนลูเลนปัญญาสิทธิ์แต่ยิ่งละป่าวเองชายยูดาลุงเนี่ยปัญญาสิทธิ์ด้วยบ่อพันขันยามเอเก่งไซนีบีสระกุจันทรุจานาเกจ้าปีบีพิบาร์เอไม่สวยปังดู ปีเกิดเต็งงานซ่ามาเอรีบาบูลงอเมริกาคาลเดปิญญาสิจุยมากูปิญญาสิจุยเนบุคันนิซากูต้องเปลี่ยนเปลี่ยนสูเกเรเช็ดตะคู่ฮะดิกนี่เต็งงานซ่าเสพผู้ยีจุยอันลุ่มมาซาเดนเดเช็ดตะคู่แบบเช็คเก็บไปเลยเอร่ากันหรอปีเกิดเต็งงานซ่าเองเงี้ยตั้งเส้นเส้นเด็บแบบเช็คไปเลยไม่สวยรูปยันบีรอนาสินจีจิมาเลยคาลเดเซียดูกาเลยเชื่อมินจีอเมริกาผีนายมีตู่ยี่จีบอมาเตียวมีอาไม่ใช่ปะ เบมีดอเชื่อมไปยังที่ปงตะโกจีดอเลยมากูปัญญาสิเปลี่ยนแต่คาลเดเซียดูกูอีดูไม่มีอะไรไม่ใช่ปะเชื่อมมินจีไม่มีอันดอมุดอยาดีแค่แค่ดออยาพิบายลูปกรีเน่มาเสสันดอพยายามมาตบะเบตุเมียเชื่อมมินจีเชื่อหน่อยมาทุ่มมาพอหน่ายบ้าหูตะพันเปลี่ยนใจเสียวท่าใจอีฮู้ปะเลยไม่สวยปองดูพ่อพี่ทักเอง ลูปกรีสมหุอภิสัตย์ปกรีลูดานิอาชีพมัศสันนั่งเด็กฟังเสียงตัววิญญาณดอนิสัยนิอภาพยาดขิงกาดาวเวียนบีรอมาเชื่อมบุษมาพิ้งเปโลมาลูดารุอภิมาปอนนัยบาบูสระกูบาบูลงปัญญาสิจุยฮะแต่ยี่ต้นยุทธ์เล็กขังเกจ้าบาบีตัววงขันไล่เดสกาฮะแต่เกิดรถเสสะสกาพิบารีเอริเสสะสกาเนี่ยนี่บาบูลงอาณาเซอโชติกุจีเจกังเคซีเรียพิจารณา มาเช่นไรมาเช่นไหนก็บ้าทำไมมาจีดันส่วนนี้ตัวส่วนศูนย์ไม่ปัญญาสิจุดอัตคันยามเปียตนาจิโกอภิพยาธิเขียนฮะดังยี่ลามาตั้งเส้นพิเศษเปียรมาพิบารีพิเศษเจ้ากุเลจูอิดรีลามาตั้งเส้นมหูเอริกิกาที่ดันบาดาสกับพิเดอเรมีกลูกคอร์เรชูรีบาดาสกันเนี่ยเชื่อเรื่องจิมพิเดตัวจังเอริกิกาล่ะนั่งยี่โลกาจิตคู่ลงกูตีน่าเลสิบุ พี่อาจจะเห็นสิ่งไรเช่นเบสระกูจันทร์รู้ปีเกเรติงันซ่ามาพอพี่อาปีเกะปีบาบีปีเกเรติงันซ่าเย่นักส่งไปลีมาอันเงี้ยสักชั่วกันนี่เสียชีวิตมาจันทร์รู้กูรู้จานาเกียบารีแต่ยี่ลาดีนั่นดอดูวิ่งวิ่งไอ้เม็ดดอกูพี่อาดอนนี่เชิงกูเปิดมุมีจังสนาดอกขันพีมามีอินดูเปียนตัววิ่งทัวจังกูมีอปองอพอฮานันนี่มีสิละอาซรีดูอาจ้าพี่อยู่ งั้นดีชาดอบาบูลงปัญญาสิโดเนตุมาเตรียมเปียวสีจิงฮะอีเนเนโดยานัยกิยูนาจิซูดอโกขยามีจังกองเงินบงเชนพยาธิคิงกูสุดดาวจากกงอันฮูเปียวสูอีไอ้ลูกจันทร์รู้ตัวเกียบารีนักโอเกเรกะพยาธิคิงอควินเนยูปายงดุยคันซาเกียดี ိမ်မက်တို့ကိုအတိတ်ပဲဖွင့်ဆိုနိုင်လောက်အောင်ဒံယေလသည်ပညာတွေရှိခဲ့သည်ဆိုတာကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာအဆက်ဆက်မှာကြားနာခဲ့ကြပြီဖြစ်ပါတယ်ဒံယေလတို့ရဲ့အဲ့ဒီအရေးအချင်းတွေကိုလည်းဘယင်ကြီးကိုယ်တိုင်ဟာဘလောက်လေးစားခဲ့ရတယ်ဆိုတာကိုလည်းတစ်ဆက်တစ်ဆက်တည်းကျွန်တော်တို့သိခဲ့ကြရပြီပါပြီအခန်းကြီး1ရဲ့အငယ်16ကနေပြန်ပြီးဖတ်ကြည့်ရင်ရှင်းနေအောင်တွေ့ရမှာပါဖျားသခင်ပြီထိုလူလင်၄ယောက်တို့အထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစီခြင်းဟာထိုတွင်၍နားလေနှိုင်သောဉာဏ်တတ္တိကိုပေးသနာတော်မူ၏။ဒံယေလသည်လည်းဗျာဒိယူပါယုံနှင့်အိမ်မက်ကိုနားလေနှိုင်သောဉာဏ်ပညာနှင့်ပြည့်စုံ၏။နန်းတော်သို့သွင်းစေခြင်းဟာချင်းချက်တော်မူသောအချိန်ရောက်သောမိမဆိုးအုပ်သည့်လူလင်များကိုခေါ်၍နန်းတော်သို့သွင်းလေ၏။ရှင်ဘရင်သည်ထိုလူလင်တို့နှင့်ဆွေးနွေးမေးမြန်းတော်မူပြီးလျှင်ဒံယေလ၊ဟာနနိ၊မိရှေလ၊အာဇရိတို့နှင့်တူသောသူတစ်ယောက်မျှမရှိသောကြောင့်သူတို့သည်အထံတော်၌ခစားရသောအခွင့်အရာကိုရကြ၏ရှင်ဘရင်မေးတော်မူသည်များသောအတတ်ပညာကိုထိုလူလင်တို့သည်နိုင်ငံတော်၌ရှိသည်များသောမာကုပညာရှိဗေရင်တက်များသည့်သာ၍ဆယ်ဆတက်ကြပြီးကိုတွေ့မြင်တော်မူ၏မိတ်ဆွေတို့သူလူမျိုးပညာရှိတွေတဲ့ယုဒအမျိုးသားမင်းလူလင်တွေဟာဘလောက်ပညာသာတာကိုသူသိခဲ့ပြီသားပဲဒါပေမဲ့လက်တွေ့မှာခေါ်ပြီးတော့မသုံးဘူးဆိုတာကိုသတိထားရမယ်နော်ကိုလူတွေကိုပဲကိုသတိရတယ်တဲ့အတော်ကြီးတော့ရည်စရာပါပဲလူသားဟာသစ္စာတရားကိုသိတယ်မခံယူနိုင်ဘူးဆိုတဲ့သဘောကိုဒီနေရာမှာမြင်ရပါတယ်အခုဆိုရင်အဲ့ဒီလိုပေါ့ပေါ့ဆဆကလေးတွေပဲခံယူတွေးစားပြီးတော့ဒေါသစိတ်နဲ့ပညာရှိတွေအကုန်လုံးလိုက်ပြီးဖန်စီဆိုတဲ့အမိန့်နဲ့ဒံယေလတို့အဖွဲတွေပါရော့ရောင်ပြီးတော့ဒုက္ခရောက်တော့မလို့တီတီကလေးပဲလူတော်တယ်ကျေးဇူးတော်ကြောင့်သာအားလုံးချမ်းသာရာရသွားတယ်ဆိုတာကိုကျွန်တော်သတိပြုမိဖို့ဒီအပိုင်းမှာအရေးကြီးပါတယ်ဒံယေလအနာဂတိကျမ်းအခန်းကြီး1အငယ်16မှ21ကိုဆက်ပြရစီညအခါဗျာဒိတ်တော်အားဖြင့်ထိုနည်းနည်းသောအရာကိုဒံယေလအားဖျားသခင်ဖော်ပြတော်မူ၏ထိုအခါဒံယေလသည်ကောင်းငင်ပုံရှင်ဖျားသခင်၏ကျေးဇူးတော်ကိုချီးမွမ်းလျက်ဖျားသခင်၏နာမတော်သည်ထာဝရမင်္ဂလာရှိပါစေတည်းပညာနှင့်၎င်းအစွန်းတက်သည့်နှင့်၎င်းပြည့်စုံတော်မူ၏ကာလအချိန်ဥတုများကိုပြောင်းလဲစေတော်မူ၏ရှင်ဘရင်တို့ကိုလည်းနှိမ့်ချချီးမြှောက်တော်မူ၏ပညာရှိတို့အားပညာကိုပေးတော်မူ၏ဉာဏ်ရှိသောသူတို့သည်ကျေးဇူးတော်အားဖြင့်သာထိုးတွင်း၍နားလေတတ်ကြ၏မိတ်ဆွေတို့တရှင်အပေါင်းတို့စောစောပိုင်းမှာတုန်းကဂယုဏကျေးဇူးတော်ကိုခံရမည်အကြောင်းဆုတောင်းခဲ့ကြတယ်အခုအချိန်မှကျတော့နည်းနည်းသောအရာကိုခံယူရရှိပြီးတဲ့အချိန်ကျေးဇူးတော်ကိုချီးမွမ်းလျက်ဘုရားသခင်၏နာမတော်သည်အစင်ထာဝရမင်္ဂလာရှိပါစေတည်းလောက်ကောင်းလေပြီးခဲ့တဲ့သင်ခန်းစာမှာတုန်းကဆိုရင်နော်ခါလဒဲပညာရှိကြီးတွေကနေပြီးတော့သူတို့ရဲ့ဧကရဘယင်ကြီးကိုဝိုင်းပြီးတော့မြောက်ပင့်ပေးခဲ့တဲ့အသံကိုမိတ်ဆွေတို့မှတ်မိကြပါစားအရှင်မင်းကြီးအသက်တော်အစဉ်အမြဲရှိပါစေတဲ့သက်တော်ရာကျော်ရှိပါစေဆိုပြီးတော့လူကြားကောင်းလောက်အောင်စုတွေတောင်းနေတဲ့ဂျားတဲ့ကကပ္ပခေါင်းဆောင်ကြီးတွေအသက်တရာကျော်ရှိတာတခါမှမကြားရဘူးပါဘူးနော်အစဉ်အမြဲအသက်ရှင်ပါစေဆိုတော့ဒါဟာဥကြောင့်ကြောင့်ကြီးဖြစ်နေပြီအသက်လွတ်မြောက်ပြီးတယ်အသလွန်မှန်သိရနဲ့လေအမြောက်ကြိုက်သူဘယင်ကြီးကလေညင်ညင်ကြီးခံယူနေတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါပြီအခုဒံယေလရဲ့အဖဖျားသခင်ကိုကျေးဇူးတော်ချီးမွမ်းခြင်းကတော့အသလွန်မြောက်ပင်ပေးတာမဟုတ်ဘူးသူမြောက်မပေးလေဘာမှမဖြစ်ဘူးအဖဖျားသခင်ဟာနေဆဒူဝတီရှိတယ်ဆိုတဲ့အနန္တတကုရှင်ဖျားသခင်ပဲဒါပေမဲ့အဲ့ဒီအမှန်တရားကိုယင်တဲကချီးမွမ်းထောမနာပြုခြင်းဟာပင်လျင်လူသားတို့အဖို့အလွန်မြင့်မြတ်တဲ့အလုပ်ကိုနေထိုင်ရကမ္ဘာလောကကြီးတစ်ခုလုံးအတွက်အရေးအကြီးဆုံးလိုအပ်တဲ့အလုပ်ပဲဆိုတာကိုကျွန်တော်တို့အထူးသဘောပေါက်ဖို့လိုပါ रे ကာလအချိန်များကိုပြောင်းလဲစေတယ်ရှင်ဘရင်တို့ကိုနှိမ့်ချနိုင်တယ်ချီးလဲချီးမြှောက်နိုင်တယ်တဲ့ Ancient World လို့ခေါ်တဲ့သေရင်သမိုင်းဟောင်းကနေဒီကနေ့ဒီအချိန်အထိဒီကမ္ဘာကြီးဟာဘယ်လိုလဲပတ်ခဲ့ပါသလဲဆိုတာကိုမိတ်ဆွေတို့အနေနဲ့တစ်ချက်ကလေးပဲလှည့်ပြီးတော့စဉ်းစားကြည့်ကြပါဒီအတိုင်းပဲဖြစ်ခဲ့တယ်ဖြစ်ဆဲပဲရှိပါ रे ကာလအချိန်တို့ကိုအဖဖျားသခင်ပြီးပြောင်းလဲစေ၍လော့ကီအာနာဇက်တို့သည်နှိမ့်တုံမြင့်တုံအစဉ်တစိုက်ဖြစ်ခဲ့ကြပါပြီ။ဒံယေလအနာဂတိကျမ်းအခန်းကြီး2အငယ်22မှ24နည်းနည်းခက်ခဲသောအရာတို့ကိုထင်ရှားပြတော်မူ၏။မှောင်မိုက်၌ရှိသမျှတို့ကိုသိမြင်၍အလင်းဤတရားဖြစ်တော်မူ၏။အကျွန်ုပ်ဘိုးဘေးတို့၏ဖျားသခင်အကျွန်ုပ်အားပညာအစွန်းတက်တီကိုပေးသနာ၍အကျွန်ုပ်တို့ဆုတောင်းသည့်အတိုင်းရှင်ဘရင်၏အိမ်မက်ကိုဖွင့်ပြတော်မူသောကျေးဇူးတော်ကိုချီးမွမ်းထောမနာပြုပါ၏ဟုဒံယေလမွတ်ဆိုပြီးမှဘာဗုလုန်ပညာရှိတို့ကိုပယ်ရှင်းစေခြင်းဟာရှင်ဘရင်ခံထားတော်မူသောအာယုဌံသို့သွား၍ဘာဗုလုန်ပညာရှိတို့ကိုမလုတ်ကြံပါနှင့်အကျွန်ုပ်ကိုအထံတော်သို့ခေါ်သွင်းပါအကျွန်ုပ်သည်အိမ်မက်တော်နှင့်အ내ကိုဖော်ပြ၍ရှောက်ပါမည်ဟုဆို၏ မိတ်ဆွေအပေါင်းတို့မိတ်ဆွေတို့တော့ဘယ်လိုတွေးမလဲမသိဘူးကျွန်တော်ရဲ့ယင်ထဲမှာခန်းစားချက်ရှိနေတာကတော့အဖဖျားသခင်ဟာဘရင်အိမ်မက်ကိုတန်ရီလာကိုပြန်ပြီးတော့လုံးစိတ်ပတ်စိတ်မြင်မက်စေလိုက်ယုံနဲ့ပဲတန်ရီလာဟာဖျားသခင်ရဲ့ဗျာဒိတ်တော်ကိုအလိုလိုသိသွားရတာပဲလို့ခံယူမိပါတယ်နည်းနည်းခက်ခဲသောအရာတို့ကိုထင်ရှားပြတော်မူ၏တဲ့ပြီးတော့မှတခါမှောင်မိုင်း၌ရှိသမျှတို့ကိုသိမြင်၍အလင်းဤတီယာဖြစ်တော်မူ၏တဲ့ကျွန်တော်ကဒီအပိုင်းကလေးမှာကျွန်တော်ဆက်ဆူခဲ့ဘူးတဲ့လင်္ကာတစ်ခုကိုပြန်ပြီးတော့သတိရအောင်မြင်မိပါတယ်ဟုတ်ပါတယ်။တင်တိရသောသမာကျမ်းရဲ့အစပိုင်းလောက်တုန်းကကျွန်တော်ဆက်ဆူခဲ့တဲ့လင်္ကာဖြစ်ပါတယ်။ဝိုးရဝါမပီပြင်းယေရှုရှင်ဘုသူလေလွယ်ကူခြင်းမရှိသိနိုင်ရန်လွန်ခက်ခဲအသက်ကိုသူနှင်းပါလို့အလင်းကိုသူဆောင်အမောင်ကိုတဲ့သူခွင်ယုံကြည်ခြင်းနဲ့ရှေ့တော်ရောက်မှထွန်းတောက်မြင်ခွင်တဲ့အဲ့ဒီလင်္ကာဖြစ်ခဲ့ပါတယ်။မိတ်ဆွေအပေါင်းတို့ကျွန်တော်နေထိုင်ခြင်းလဲကျဆားရအနတ္တကဘာလောကကြီးဟာမောင်မိုက်အတိပြီးနေတဲ့အပြစ်ကဘာသာဖြစ်ပါလေဒီကဘာဟာသူနဲ့ဘယ်လို့မှမထိုက်တန်ပေမဲ့သူဟာရှုကြည့်နေပါလေကေတင်ရင်ကျေးဇူးတော်ဆိုတဲ့အလင်းထွန်းတောက်ရာအသက်လန်းကိုလေသူဟာလူသားတို့အတွက်ကိုယ်တိုင်ဥဆောင်လမ်းပြပေးနေပါလေအဲ့ဒီသဘောတရားကိုဒံယေလရဲ့ဖော်ပြချက်တို့ဟာသက်သေပြနေပါလေအကျွန်ုပ်ဘိုးဘေးတို့ဤဘုရားသခင်အကျွန်ုပ်အားပညာအစွန်းတတ္တိကိုပေးသနာ၍အကျွန်ုပ်တို့ဆုတောင်းသည့်အတိုင်းရှင်ဘုရင်ဤအိမ်မက်ကိုဖွင့်ပြတော်မူသောကျေးဇူးတော်ကိုချီးမွမ်းထောမနာပြုပါ၏ဟုဒံယေလမွတ်ဆိုပြီးမှဗာဗုလုန်ရှင်ဘုရင်တို့ကိုပယ်ရှင်းစေခြင်းဟာရှင်ဘုရင်ခန့်ထားတော်မူသောအာယုဓ်ထံသို့သွား၍ဗာဗုလုန်ပညာရှိတို့ကိုမလုကြံပါနှင့်အကျွန်ုပ်ကိုအထံတော်သို့ခေါ်သွင်းပါအကျွန်ုပ်သည်အိမ်မက်တော်နှင့်အနက်ကိုဖော်ပြ၍ရှောက်ပါမည်ဟုဆို၏ကဲဒံယေလဟာဘလောက်အထိဖျားသခင်ပေါ်မှာယုံကြည်ခြင်းကြီးတယ်။ဖျားသခင်ကိုချစ်တယ်။အလုတ်တာဝန်နဲ့ပတ်သက်ရင်ဘလောက်အထိအလေးအနက်ထားတယ်ဆိုတာကိုတွေ့ရတယ်။အဲ့ဒီလိုဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပြီးတာနဲ့သူဟာစောင့်ချုံပြီးတော့အိမ်မနေနိုင်ပါဘူး။အခြေအနေတွေသိပြီးအရေးကြီးနေတာသိပါတယ်။ပညာရှိပေါင်းများစွာအသက်ခံရမယ်အရေးပါ။သွေးချောင်းစီးရမယ်ကိစ္စဖြစ်နေပါတယ်။ချက်ချင်းလည်းငယ်ဘယင်ကြီးစီကိုဝင်ဖို့သူခြေလှမ်းကိုပြုလိုက်ပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်25မှ28ထိုအခါအာယုဓ်သည်ဒံယေလကိုအလျင်တစောအထံတော်သို့ခေါ်သွင်းပြီးလျှင်အိမ်မက်တော်ဤအိမ်မက်တော်နှင့်အနက်ကိုအရှင်မင်းကြီးအားဖော်ပြနိုင်သောသူတစ်ယောက်ကိုယုဒအမျိုးလက်ရလူတို့တွင်အကျွန်ုပ်တွေ့ပါပြီဟုပြောလေ၏။ရှင်ဘရင်ကလည်းငါမြင်မဲ့သောအိမ်မက်ကိုပြန်ပြော၍အနက်ကိုဖော်ပြနိုင်သလိုဟုဘေလတရှာစာအမည်ရှိသောဒံယေလကိုမေးတော်မူလျှင်ဒံယေလကအရှင်မင်းကြီးမေးမြန်းတော်မူသောအရာကိုပညာရှိဗေရင်ဒတ်မာကုဆရာအနာဂတ်ဆရာတို့သည်အရှင်မင်းကြီးအားဖော်ခြင်းဟံမတတ်နိုင်ကြပါနည်းနည်းသောအရာတို့ကိုဖွင့်ပြ၍နောင်ကာလ၌ဖြစ်လက်တန်သောအရာတို့ကိုနေပုတ်ခတ်နေစာမင်းကြီးအားကြားပြောတော်မူသောဘုရားသခင်တဆူသည်ကောင်းကင်ဘုံမှရှိတော်မူ၏ဒံယေလကနေပြီးပြောတာကိုနားဆင်ကြည့်စေခြင်းပါလေယခုဆက်သွယ်လာတဲ့အိမ်မက်ဟာမြေကြီးနဲ့မဆိုင်ပါဘူးအရှင်မင်းကြီးကောင်းကင်ဘုံမှတဆူကြီးသောဘုရားသခင်စီကလာတာပါမရှင်းဘူးလားတဆူသည်ရှိတော်မူတယ်လို့သူအခိုင်အမာမပြောပါဘူးတဆူသောဖျားသခင်ဖြစ်တယ်ဒါပေမဲ့ကောင်းကင်ဘုံမှာရှိတယ်တဲ့တနည်းအားဖြင့်တော့ဘာဘူးလုံမှာသူတို့ကိုးကွယ်နေတဲ့ဖျားတွေရှိနေတယ်ဒါပေမဲ့မြေကြီးနဲ့ဆိုင်တဲ့ဖျားတွေသာဖြစ်တယ်ဆရာကဒံယေလသိစီလိုက်တာပါမိတ်ဆွေအပေါင်းတို့ငါမတပါအခြားသောဖျားကိုမကိုးကွယ်နှင်းလို့ဖျားသခင်ဟာပြည့်ညတ်ထားတော်မူပါတယ်ဟုတ်ပါတယ်ကောင်းကင်ဘုံရှင်သခင်မှို့သာဒီလိုပြည့်ညတ်ချက်ကိုချနိုင်တာပဲဖြစ်ပါလေ။အဲ့ဒီလိုအသက်ရှင်တော်မူသောအဖဖခင်သခင်ကိုတည်ကျွမ်းခြင်းနဲ့သက်ဆိုင်တဲ့ရှင်ပေါလုရဲ့ဖော်ပြချက်တချို့ကိုကျွန်တော်ဒီနေရာမှာပြန်ပြီးတော့တင်ပြခြင်းပါလေ။ယောမဩဝါဒစာအခန်းကြီး1အငယ်27နဲ့25မှာပထမအဆင့်အနေနဲ့အခုလိုကျွန်တော်တို့တွေ့နိုင်ပါလေ။အကြောင်းမူကားထို့သူတို့သည်ဖခင်ကိုတည်လျက်ပင်ဖခင်ကိုချီးမွမ်းသင့်သည်အတိုင်းမချီးမွမ်းကျေးဇူးတော်ကိုလည်းမသိမမှတ်အချီးနှီးတွေးဆခြင်းသတိမရှိသောစိတ်နှလုံးမိုက်မဲခြင်းတို့ရောက်ကြ၏သူတို့သည်မှန်သောဖခင်အရာ၌အမှားကိုထားလျက်ဖန်ဆင်းတတ်သောသခင်ကိုပယ်၍ဖန်ဆင်းအပ်သောအရာကိုဝတ်ပြုကိုးကွယ်သောသူဖြစ်ကြ၏ထိုသခင်သည်ထာဝရမင်္ဂလာရှိတော်မူ၏အာမင်အဲ့ဒီတိုင်းပါပဲကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်27နဲ့25တို့ဟာလည်းအခုလိုဖော်ပြထားပါတယ်အဘယ်သို့နည်းဟုမူကားဖျားသခင်ဤပညာတော်စီရင်သည်နှင့်အညီလောကီသားတို့သည်မိမိတို့ပညာအားဖြင့်ဖျားသခင်ကိုမသိဘဲနေကြသောအခါဖျားသခင်သည်ယုံကြည်သောသူတို့ကိုဒေသနာတော်မိုက်မဲခြင်းအားဖြင့်ကယ်တင်ခြင်းဟာစေတနာရှိတော်မူ၏ ဖျားသခင်ဤမိုက်မဲခြင်းအရာသည်လူတို့ဤပညာတဲ့သာ၍ပညာရှိ၏ဖျားသခင်ဤအာနေခြင်းအရာသည်လူတို့ဤအစွန်းတဲ့သာ၍အစွန်းရှိ၏အခုဆိုရင်ဖြင့်အဘယ်လူသားကမှမဖြေရှင်းနိုင်တဲ့အဖြေသူနဲ့သူသားတိတော်မူတဲ့အဖြေကိုသူကသာလျှင်ပေးနိုင်မယ်ဆိုတဲ့အမှန်သစ္စာတရားဟာရှင်းနေပါပြီဒံယေလအနာဂတိကျမ်းအခန်းကြီး2အငယ်29နဲ့30အရှင်မင်းကြီးနောင်၌ဖြစ်လက်တန်သောအရာတို့ကိုကိုတော်သည်စက်တော်ခေါ်၍မျှော်လင့်တော်မူ၏နည်းနည်းသောအရာကိုဖွင့်ပြတော်မူသောဖျားသည်နောင်ကာလ၌ဖြစ်လက်တန်သောအရာတို့ကိုကိုတော်အားပြတော်မူ၏ဤနည်းနည်းသောအရာကိုကအခြားသောတတဝအပေါင်းတို့တဲ့အကျွန်ုပ်သာ၍ပညာရှိသောကြောင့်အကျွန်ုပ်အားဖျားသခင်ဖွင့်ပြတော်မူသည်မဟုတ်ပါကိုတော်သည်စိတ်နှလုံးတော်ဤအထင်ကိုနားလည်မိအကြောင်းသောအ낵ကိုအကျွန်ုပ်ပြန်ကြားလျှောက်ထားစိန်သောငှားသာဘုရားသခင်ဖွင့်ပြတော်မူ၏။ကဲဒံယေလဘယ်လိုအကျင့်စရိတ်တရှိတယ်ဆိုတာဟာပို့ပြီးတော့ထင်ရှားပေါ်လည်နေပြီ။အဖဘုရားသခင်ပေးတော်မူသောအစွန်းတတ္တိတို့ကြောင့်သာလျှင်သူဟာသမိုင်းဝင်ပရောဖက်ကြီးဖြစ်လာတာသာဖြစ်တယ်။သူဟာလူတွေရဲ့လူတစ်ယောက်သာဖြစ်တယ်ဆိုတဲ့အချက်ကိုထည့်ပြီးတော့ပြောလိုက်ပါလေ။အခုသူပြောရမယ့်ဘရင်အိမ်မက်နဲ့အ낵တို့ဟာဘုရားသခင်ဖွင့်ပြသောအဖြေများသာဖြစ်တယ်လို့သူဏိဒံပြို့ဖော်ပြလိုက်ပါ रे အခုအချိန်မှာတော့ဘာအိမ်မဲ့လဲဆရာကိုဒံယေလစတင်ဖော်ပြပေးပါတော့မေဒံယေလအနာဂတိကျမ်းအခန်းကြီး2အငယ်37မှ33အရှင်မင်းကြီးစက်တော်ခေါ်၍မြင်မဲ့တော်မူသောယူပါယုံဟုမူကားကိုတော်သည်ကြည့်ရှု၍ရုတ်တုကြီးကိုမြင်တော်မူ၏ထူးမြတ်သောအယောင်အဝါနှင့်ပြည့်စုံ၍ကြီးမြင့်သောထိုရုတ်တုသည်ကြောက်မဲ့ဖွယ်သောပုံတရံကိုဆောင်ပြက်ကိုတော်ရှိ၌တည်ရှိ၏သူဤဥကောင်းသည်ရွှေစင်ဖြစ်၏ရင်ဘတ်နှင့်လက်နှစ်ဖက်သည်ငွေဖြစ်၏ဝန်းနှင့်ပေါင်နှစ်ဖက်သည်ကြေးဝါဖြစ်၏ခြေတလုံးနှစ်ဖက်သည်သံဖြစ်၏ခြေဘွားနှင့်ဖမိုးသည်သံတစ်ပိုင်းသရွတ်တစ်ပိုင်းဖြစ်၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့နေပုတ်ခတ်နေစားရဲ့အိမ်မက်ဟာရုတ်တုကြီးတစ်ခုပဲဖြစ်ပါれဆိုတာကိုဒံယေလဖော်ပြလိုက်ပါれထူးမြတ်တဲ့အယောင်အဝါတွေနဲ့ပြည့်စုံတယ်ကြီးမြင့်တယ်လို့လည်းဖော်ပြပါれကြောက်မဲ့ဖွယ်အတိလဲဖြစ်တယ်ဆိုတာကိုပါဖော်ပြပေးလိုက်ပါれကဲခေါင်းပိုင်းဟာရွှေစင်ဖြစ်တယ်နှစ်ရင်ဘတ်နဲ့လက်ဟာငွေဖြစ်တယ်သုံးဝန်းပိုင်းနဲ့ပေါင်ပိုင်းဟာကြေးဝါဖြစ်တယ်လေးခြေထောက်ဟာသံဖြစ်တယ်ခြေဘွားပိုင်းမှာကတော့မြေသရွတ်နဲ့သံဟာယောနှောနေပါတယ်အတိကအဖြစ်အပိုင်းအခြားကြီး၄ခုပါဝင်ပါတယ်အပေါ်ဆုံးကနေစပြီးဆင်လိုက်မယ်ဆိုရင်ရွှေငွေကြေးဝါနဲ့သံတို့ပဲဖြစ်ပါတယ်အလွိုင်းလို့ခေါ်တဲ့ဓာတ်တတုတို့ကိုပေါင်းဆက်ပြီးတော့ကြိုထားခြင်းမဟုတ်သီးသန့်သတ္တုများအပိုင်းနဲ့သူဟာသူရောစက်တဲ့ယုတ်တုသာဖြစ်ပါလေအသက်မရှိသောယုတ်တုကြီးသာဖြစ်တယ်ဆရာကိုမိษွေတို့မှတ်သားထားကြပါမိษွေအပေါင်းတို့အဖြေကိုကျွန်တော်ဘာမှစဉ်းစားစရာမလိုအောင်ပရောဖက်ဒံယေလမှတစ်စိဖျားသခင်ကိုရော်တိုင်အဖြေပေးသွားမှာဖြစ်ပါလေကျွန်တော်ခေါင်းရှုပ်ခံစရာမလိုပါဘူးဒါပေမဲ့ဒီအယုတ်ကြီးဟာအလွန်ကြီးကျယ်တယ်အယုတ်သာဖြစ်တဲ့အတွက်အသက်မရှိဘူးအသက်သာမရှိတာနော်ကြောက်စရာအလွန်ကောင်းတယ်လူတွေဟာလည်းကြောက်ကြရတယ်ရုပ်စွာအစုံအိမ်မက်မြင်တဲ့ဘယင်ကြီးကိုယ်တိုင်ဟာကြောက်ဖြားဖြားပြီးတော့ဒီအသက်မဲ့ရုပ်တုကြီးကိုကြောက်တယ်ဆိုကြတဲ့ကဘယ်လူမှမကြောက်မယွန့်မခန့်မညားပဲမနေနိုင်ဘူးဆရာတွေကတော့ကျွန်တော်တို့များများမစင်စားပဲနဲ့အဖြေရနိုင်ပြီလို့ကျွန်တော်ထင်ပါတယ်ဒါအပြင်ရွှေငွေကြေးဝါသံတို့ဟာဒရပ်ပေါင်းများအဖြစ်ပေါင်းဆက်နေခြင်းအရှင်းမဟုတ်သူ့ရောင်ဝါနဲ့သူတီးသန့်သာတည်နေကြတယ်ဆရာကိုသိရတဲ့အတွေ့သူတို့ဟာသူတို့ရဲ့ဂန္ဓာနဲ့သူတို့ဖြစ်နေကြတယ်။တခုချင်းဖြိုချဖြစ်စည်းလို့ရတယ်ဆိုတဲ့သဘောတရားဟာလေပေါ်လွင်နေပြီလို့ကျွန်တော်ဆိုချင်ပါတယ်။မိတ်ဆွေအပေါင်းတို့ခမညာနေပုတ်ခတ်နေစာဆိုတဲ့အသက်ရှင်တော်မူသောအဖဖျားသခင်ကိုမသိသေးတဲ့နိုင်ငံမသိသေးတဲ့ Empire ကြီးရဲ့အရှင်သခင်မှသည်တပါးမျိုးသားဖြစ်သူအဲ့ဒီရှေးခေတ်လူသားတို့ဟာယုတ်ထုစင်တုတွေကိုပဲကိုးကွယ်ခဲ့ကြတယ်ဆိုတော့အဲ့ဒီယုတ်ထုနဲ့သာလျှင်တယုတ်ပြချင်းဟာဖျားသခင်ရဲ့အံ့ဩပွေသောအကျံအစီတော်ကြီးပဲလို့ကျွန်တော်ဆိုချင်ပါ रे တမင်ဖျားသခင်ပြုပြင်စီရင်ခြင်းပါတက်ဆိုင်ရာလူအဖွဲ့အစည်းရဲ့အညာဖြစ်တဲ့ခေါင်းဆောင်ကြီးတယောက်အဖို့နားလေလွယ်ဖို့အရေးအတွက်ဖျားသခင်ရဲ့အံ့ဩပွေသောစီရင်တော်မူခြင်းပဲဖြစ်နေပါ रे ဒီအပိုင်းကလေးမှာကျွန်တော်နောက်ထပ်နှိုင်းရှင်ချက်တရအဖြစ်သတိရမိတာကတော့ယောမဩဝါဒစာထဲကအလွန်နဲ့နေသောဖျားသခင်ရဲ့အကျံစီတော်အကြောင်းဖော်ပြချက်တစ်ခုဖြစ်ပါ रे ယောမဩဝါဒစာအခန်းကြီး7အငယ်25ရေအဲ့ဒီယောမဩဝါဒစာအခန်းကြီး7ရဲ့အငယ်33ကနေ36အတွင်းကအချက်တွေ့ရပဲဖြစ်ပါလေ။ညီအကိုတို့သင်တို့သည်ဝါကြွားသောစိတ်မရှိစေမီအကြောင်းတပားမျိုးသားအပေါင်းတို့သည်မဝင့်မီတိုင်အောင်ဣသရေလလူအချို့တို့ကိုမှောင်မိုက်ဖုံးလွှမ်းခြင်းအကြောင်းဒီဟုသောနည်းနည်းသောအရာကိုမသိဘဲနေစေခြင်းဟာ ငါအလိုမရှိတဲ့အဲ့ဒါဟာယောမဩဝါဒစာအခန်းကြီး7ရဲ့အငယ်25ဖော်ပြချက်ဖြစ်ပါတယ်ဒီနေရာမှာတပါးအမျိုးသားအပေါင်းတို့သည်မဝင်မီတိုင်အောင်ဆရာဟာ until the fullness of the gentiles ဆိုပြီးတော့ဖော်ပြထားပါတယ်ဣသရေလဆိုတဲ့ရွေးကောက်တော်မူသောလူမျိုးအတွက်တကန်တဖယ်ထုတ်လိုက်ပြီးတော့မှကြံလောကသားအလုံးအတွက်ပြည့်စုံလုံလောက်သောဖြည့်စည်းခြင်းကိုပြုလုပ်မည်ဆိုတဲ့သဘောတရားပဲဖြစ်ပါတယ်ဟုတ်ပါတယ်အခုနေဘုခတ်နေစားကနေတဆင့်မြင်ရတဲ့အိမ်မက်ယူပါယုံတို့ဟာအဲ့ဒီတပါးမျိုးသားတို့ဤပြည့်စုံစွာဖြည့်စည်းခြင်းနဲ့မတူပါဘူးတပါးမျိုးသားများအတွက်အထူးလေ့လာရမယ်ဘုရားသခင်ပြုတော်မူမဲ့သမိုင်းအဆင့်ဆင့်အမှတ်အသားတွေထဲမှာအဲ့ဒီတပါးမျိုးသားတို့ရဲ့မဝင်မီသူမဟုတ်မပြည့်စုံမီဆရာဟာအသင်းတော်ကိုသိမ့်စီခြင်းနဲ့အတူပြည့်စုံသွားရမှာကိုဆိုလိုပါ रे အခုကျွန်တော်လေ့လာရမယ့်အနာဂတ်တဲကတပါးမျိုးသားတို့ဤအချိန်ကာလနဲ့ဆင်တူသလိုရှိနေပါ रे ဒါပေမဲ့အတိတ်ပဲဥတီကျခြင်းမတူညီပါဘူးအခုကျွန်တော်ရဲ့ဒံယေလအနာဂတ်ကဖော်ပြပေးမယ်တပါးမျိုးသားတို့ရဲ့အချိန်ကာလဆိုတာကတော့အဲ့ဒီအသင်းတော်ကိုသိမ့်စီခြင်းရဲ့နောက်ပိုင်းကကလတရားစီရင်ခြင်းအထိဆက်လက်အသက်ဝင်သွားမှာဖြစ်ပါ रे အဲ့ဒီလိုကကလာတရားစီရင်ခြင်းပြီးပြီဆိုတဲ့အချိန်မှာနောက်ထပ်ခရစ်တော်ကိုယ်တိုင်ကြွလာပြီးတော့ဣသရေလလူမျိုးတော်စီမှာဗဟုပြုတ်ပြီးတော့ကောင်းကင်နိုင်ငံတော်ကိုတည်ထောင်မယ်ဆိုတာကိုကျွန်တော်သင်သိရတော့သမာကျမ်းအဖွဲ့ကခံယူထားတဲ့အကြောင်းကိုအချိန်ချင်းတင်ပြခဲ့ပြီးဖြစ်ပါတယ်။အခုဒံယေလအနာဂတ်အရာဖြစ်တည်ရတဲ့ယုတ်တုကြီးဟာအဲ့ဒီကောင်းကင်နိုင်ငံတော်မတည်ရှိမီတိုင်အောင်ဆက်လက်ချီတက်သွားရမယ်လူသမိုင်းအကြောင်းကိုဗျာဒိတ်ပြုတ်သွားရမှာဖြစ်ပါတယ်။တနည်းအားဖြင့်ကတိရှင်သခင်ခရစ်တော်ကိုရော်တိုင်တရားစီရင်ပြီးတော့နှောင်းကာလမှာကိုရော်တိုင်အုပ်စိုးမဲ့နိုင်ငံတော်တည်ထောင်ခြင်းအထိအကျုံးဝင်ကြောင်းကျွန်တော်ကြိုတင်တင်ပြထားခြင်းပါတယ်မိတ်ဆွေအပေါင်းတို့ယောမဩဝါဒစာအခန်းကြီး7အငယ်25ကိုမိတ်ဆွေတို့ကိုရှင်းပြခဲ့ပြီးပါပြီအဲ့ဒီယောမဩဝါဒစာရဲ့အခန်းကြီး7ရဲ့အငယ်33ကနေ36အတွင်းမှာအခုလိုဆက်လက်ဖော်ပြထားပါသေးတယ်ဘုရားသခင်ပညာနှင့်ဉာဏ်တော်သည်အလွန်ကျယ်ဝန်းနက်နဲစွာတကားစီရင်တော်မူချက်တို့ကိုအဘယ်သူမျှဆေး၍မကုံနိုင်ကြွတော်မူရာလမ်းတို့ကိုလိုက်၍ရှာတော်လည်းမတွေ့မမိနိုင်ထာဝရဘုရား၏စိတ်တော်ကိုအဘယ်သူသိသနည်းထာဝရဘုရားနှင့်အဘယ်သူသည်တိုင်ပင်ပဲ့ပြုသနည်းယေရှုဆက်တော်မူရမည်အကြောင်းထာဝရဘုရား၌အဘယ်သူသည်ယေရှုပြုဘူးသနည်းခသိန်းသောအရာတို့သည်ကိုတော်အထဲက၎င်းကိုတော်အဖျင်၎င်းကိုတော်အဖို့အလိုငါ၎င်းဖြစ်ကြ၏ကဘာအဆက်ဆက်ဘုံကြီးတော်မူစေသတည်းအာမင်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါဟာတမန်တော်ကြီးရှင်ပေါလုမှတဆင့်ကြားနာရတဲ့အဖဖျားသခင်ရဲ့ဘုန်းတော်ပွဲပါအဖဖျားသခင်ရဲ့စီရင်တော်မူခြင်းတွေဟာအလွန်နဲ့နေပါတယ်သိဖို့နားလည်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒီကြားထဲကအဖဖျားသခင်ပြုတော်မူသောအနာဂတ်တို့အားဖြင့်မိမိတို့ရဲ့အနာဂတ်ရေးကိုမျှော်တွေးပြီးတော့အဖဖျားသခင်ကိုယုံကြည်ခွင့်ပေးခြင်းဟာကျေးဇူးတော်ပဲဖြစ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်34နဲ့35ကိုတော်သည်ကြည့်ရှုတော်မူစဉ်လက်ဖြင့်မထုမလုပ်ဖဲအလိုလိုဖြစ်သောကြောက်တလုံးသည်သံနှင့်သရွတ်ဖြစ်သောရုတ်တုဤခြေကိုထိကဲ့၍ချိုးဖဲ့သည်ရှိသောသံသရွတ်ခြေဝါရွှေငွေတို့သည်ကျိုးပဲ့ခြေမွားလျက်နှွေကာလ၌ကောက်နေတလင်းအမှုန့်ကဲ့သို့ဖြစ်သဖြင့်လေတိုက်လွင့်၍သူတို့နေရာမရှိပျောက်လေ၏ရုတ်တုကိုထိကဲ့သောကြောက်မူကတိုးပွားသဖြင့်တောင်ကြီးဖြစ်၍မြေကြီးတစ်ပြင်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏မိတ်ဆွေစောစောတုန်းကဖော်ပြခဲ့တဲ့သတ္တု၄မျိုးနဲ့အံ့ဩဖွယ်ရုပ်ထုကြီးကိုနေပုခတ်နေစာမင်းကြီးဟာအိမ်မက်ထဲမှာကြည်နေတဲ့အတော်အတွင်းမှာပဲအလိုလိုဖြစ်သောကြောက်တလုံးဟာပေါ်လာပါတယ်တဲ့အဲ့ဒီကြောက်တုံးဟာဒီရုပ်ထုရဲ့တန်နဲ့သရွတ်မြေရောထားတဲ့ခြေောက်ကိုထိကဲ့၍ချိုးဖဲ့လိုက်တာကိုနေပုခတ်နေစာဟာအထင်သာတွေ့ခဲ့ရပါတယ်တဲ့မိတ်ဆွေအပေါင်းတို့ဒါတွေဟာသမိုင်းဝင်ဖြစ်စဉ်တွေပါနော်နေပုခတ်နေစာဆိုတာဟာလေသမိုင်းကကောင်းကောင်းကြီးလက်လန်းမိခဲ့တဲ့ဘုရင်ကြီးလက်လန်းမိလွန်အားကြီးလို့လေဒီကနေ့ Seven Wonders of the World ဆိုတဲ့ကမ္ဘာအံ့ဖွယ်ရာ9ပါးတဲကဘာဘူးလုံနိုင်ငံကအေယာမဥယျာဉ်ကြီးတွေအကြောင်းကိုသမိုင်းသူတေတီတွေဟာရှာဖွေလေ့လာပြီးတော့အဲ့ဒီအေယာမဥယျာဉ်ကြီးတွေကိုနေပုခတ်နေစာဆောက်ခဲ့တာတိဆောက်ပေးခဲ့တာဆိုပြီးတော့သူ့အကြောင်းတွေကိုအခိုင်အမာမှတ်တမ်းတွေနဲ့တွေ့နေရစေပဲဖြစ်ပါလေထားပါတော့စောစောကကျွန်တော်ဖော်ပြပေးခဲ့တဲ့အတိုင်းပဲအဲ့ဒီနေပုခတ်နေစာဟာရုတ်တုကြီးရဲ့အောက်ဆုံးအဆင့်ကတန်နဲ့သရွတ်ရောထားတဲ့ခြေောက်ပိုင်းတွေစီကိုဘယ်သူမှထုလုပ်တာလည်းမဟုတ်ပြစ်တာလည်းမဟုတ်ဖ ೇನೆ ကြောက်တုံးတတုံးဟာအသလုတ်ဝင်ပြီးတော့တိုက်ခိုက်လိုက်တယ်တိုက်ခိုက်လိုက်တာနဲ့လည်းတပြိုင်နက်အဲ့ဒီအဆင့်အဆင့်သောတတု၄မျိုးတို့ဟာအကုန်လုံးကျိုးပဲ့ကြေမွသွားတယ်အကျွေးမဲ့ပျက်စီးသွားတယ်ဘလောက်အထိတောင်ပျက်စီးတဲ့နေရာမှာနာတယ်လဲဆိုရင် နွေကာလ၌တွေ့ရသောကောက်နယ်တလဲမှတွေ့ရလိရှိသည်အမုံကလေးတွေလိုပါပဲတဲ့ဒါအပြင်အဲ့ဒီချိန်မှာပဲလေကလေးတစ်ချက်လဲမှု့လိုက်ရောအကုန်လုံးတို့ဟာပျောက်ပြက်ကုန်နေစောစောကရုတ်ထုကိုတိုက်ခိုက်လိုက်တဲ့ကြောက်တုံးကတော့တောင်ကြီးတစ်ခုလိုကြီးမားကျယ်ပြန့်စွာဖြစ်လာပြီးတော့မြေကြီးတစ်ပြင်လုံးကိုလွှမ်းမိုးသွားပါလေရောတဲ့မိတ်ဆွေအပေါင်းတို့ဒါရီယာနေပုတ်ခတ်နေစာမြင်မက်ခဲ့ရတဲ့အိမ်မက်တွေးကိုဒန်ယေလကပြန်ပြီးပြောနေတာဖြစ်ပါတယ်အဲ့ဒီချိန်မှာဘာဘူးလုံရဲ့မဟာသရဖူကိုဆောင်းပြီးတော့ကပတ်တဝက်ကိုသိမ့်ပိုက်ထားတဲ့နေပုတ်ခတ်နေစာမင်းကြီးဟာငြိမ်သက်စွာနဲ့မိမ့်မောစွာနားဆင်နေလိမ့်မယ်မယုံနိုင်လောက်အောင်ကိုအံ့ဩနေလိမ့်မယ်ကို့ဖသာကိုမက်ထားတဲ့အိမ်မက်ကိုဒီဒန်ယေလဆိုတဲ့လူငယ်မင်းမှုဒန်းကအသေးစိတ်ဖော်ပြနေတာကိုမယုံနိုင်လောက်အောင်များဖြစ်နေလိမ့်မလားလို့ကျွန်တော်တွေးပါတယ်အသက်ရှင်တော်မူသောအဖဖခင်ဘုန်းတော်နဲ့ကြွယ်ဝပြည့်စုံတဲ့ဖခင်ဟာဒီအိမ်မက်နဲ့အတူဘာဒီကိုမြတ်ဆက်ပြီးတော့အတိတ်ပဲဖွင့်ဆိုသွားအောင်မယ်ဆိုတာကိုလေမျက်လုံးကြီးပေကလပ်ပေကလပ်နဲ့စောင့်စားနားဆွင့်နေလိမ့်မှာအမှန်ပဲလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပါတယ်အဖဖျားသခင်ရဲ့အသံတော်ဗျာဒိတ်တော်တို့ကိုဖြစ်ပျက်ပြုပြင်လောကသားအလုံးတို့ဟာနားဆွင့်ထောင်ပင်လှပါတယ်သူ့ကိုနားမလဲသူ့ကိုနားမထောင်သူ့ကိုမကိုးကွယ်တဲ့အသက်တာဟာလောကကြီးတစ်ခုလုံးကိုပဲကျုံပြုတ်နိုင်လောက်အောင်ဘလောက်ပဲတကိုးတွေထွားထွားအာကာသတလွားကိုတက်ပြီးတော့တိုက်ကြီးတာကြီးတွေတိဆောက်နိုင်လောက်အောင်ဘလောက်ပဲပိုက်ဆံတွေရှိရှိပညာဉာဏ်တွေဘလောက်ပဲထွန်ကထွန်ကအဲ့ဒီလိုလူဒန်းစားမျိုးဟာလေတိုက်၍လွင့်သောဖွဲနှင့်ဘာမှမထူးကြတဲ့အမိုက်သားအဖြစ်နဲ့သာခရီးဆုံးကြရမှအေကံမလွဲပဲဖြစ်ပါတယ
်ဒေါက်တာထွန်းမြတ်အရေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မောင်းချမိုင်းတွေကဒန်ယေလအနာဂတ်တိချမ်းအခန်းကြီး2အခန်းငယ်36ခုနဲ့အခန်းငယ်49အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့